အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘဒဝင်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုတစ်ခုနဲ့ပတ်သက်ပြီးဆက်နွယ်မှုရှိတဲ့မြန်မာနိုင်ငံကရိုဟင်ဂျာ3ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာရှိတဲ့အထူးတရားရုံးကထောင်ဒဏ်10နှစ်စီချမှတ်လိုက်ကြောင်း AFP သတင်းမှမနေ့တုန်းကဖော်ပြထားပါတယ်။သူတို့3ဦးကိုပေါက်ကွဲပစ္စည်းတွေတည်ဆောက်မှုနဲ့ဓါကာမြို့မှာ2014ခုနှစ်ဒီဇင်ဘာလတုန်းကဆွဲချက်တင်ခဲ့တာပါ။အဲ့ဒီ3ဦးကတော့ MD Nua Hussein အသက်30ယောစီယာအာရဖတ်26နှစ်နဲ့ Omar Karim 29နှစ်တို့ဖြစ်ပါတယ်။အဲ့ထက်ကအိုမာကာရင်ကတော့တရားခံပြေးဖြစ်နေပါတယ်။သူတို့သုံးဦးကိုဘင်္ဂလားဒေ့ရှ်တာကာငွေ1000စီပေးဆောင်မှုလဲဒဏ်ငွေချမှတ်ခဲ့ပါတယ်။သူတို့တွေဟာ RSO လို့ခေါ်တဲ့ရိုညာသွေးစီညီညွတ်ရေးအဖွဲ့အပါအဝင်နိုင်ငံတကာကစစ်သွေးကြွအုပ်စုတွေနဲ့လည်းပတ်သက်ဆက်နွယ်နေသူတွေဖြစ်ကြပြီးဖောက်ခွဲဆိုင်ရာဥပဒေနဲ့သူတို့ကိုရေးယူထားတာလို့ဘင်္ဂလားဒေ့ရှ်အစိုးရအရှင်းတွေကပြောပါတယ်။ RSO အဖွဲ့ဟာရခိုင်ပြည်နယ်တွင်1980နဲ့90ပြည့်နှစ်တွေမှာလှုပ်ရှားခဲ့တဲ့စစ်သွေးကြွအဖွဲ့တစ်ခုဖြစ်ပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘဒဝင်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ဖောက်ခွဲတိုက်ခိုက်မှုကြောင့်လူအနည်းဆုံး2ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းတော်တော်များများရှိခဲ့တာပါ။